ရုရှားနဲ့ယူကရိန်းစစ်ပွဲကြောင့်မြန်မာအရေးကိစ္စအပေါ်ကဘာကအာယုံဆိုင်မှုတွေပိုပြီးရော့ကျလာနိုင်ပွဲရှိတယ်လို့မြန်မာပြည်သူတချို့ကရှုမြင်သုံးသပ်တာလည်းရှိပါတယ်။အခုလိုရုရှားကယူကရိန်းကိုစီးရဲအယဝင်ရောက်တိုက်ခိုက်လိုက်တဲ့အတွက်မြန်မာအပါအဝင်ကဘာတဝမ်းမှာဘလို့အကျိုးဆက်တွေဖြစ်လာနိုင်ပါသလဲ။ဒီအကြောင်းနဲ့ပတ်သက်ပြီးကတော့မြန်မာပြည်သူတချို့ရဲ့သဘောထားတွေနဲ့အမြင်တွေကိုကိုရန်နိုင်ကစူးစီးပြောပြပေးပါမယ်။
ရုရှားဘက်ကယူကရိန်းကိုတပ်တွေနဲ့ဝင်ရောက်တိုက်ခိုက်လိုက်တာကြောင့်ဒီစစ်ပွဲကအခုလောလောဆယ်ကမ္ဘာရေးမှာထိတ်ဆုံးကရှိလာနေပြီးဒီကမ္ဘာလုံးကလည်းစိတ်ဝင်တစားနဲ့စောင့်ကြည့်နေကြသလိုဒီထဲမှာမြန်မာပြည်သူတွေလည်းပါဝင်ကြပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဒီစစ်ပွဲကြောင့်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အာရုံစိုက်မှုတွေရော့ကျလာနိုင်တယ်လို့ရန်ကုန်မြို့ကတအူးက VOA ကိုပြောပါတယ်။င
ကိုရဲဟိုကကျွန်တော်တို့အမအရေးကိုတကယ်တမ်းပြောရင်ကဘာကတည်တည်ကြကြစိတ်မဝင်စားဘူးညကျွန်တော်တော့အဲ့လိုမြင်တယ်လေအခုဒီရုရှားနဲ့ယူကရိန်းကိစ္စကြတော့ဒါကသူကတော်တော်ကြီးကြီးကြီးမားမားကြီးဖြစ်လဲဖြစ်သွားနိုင်တဲ့ကိစ္စဆိုတော့ကဘာကဟိုဘက်ကိုပို့ပြီးတော့အာရုံရောက်မှာပေါ့ဗျာအဲ့တော့ကျွန်တော်တို့ဒီဘက်ကနေပြီးတော့ကြိုးစားပန်းစားနဲ့လှုပ်နေတဲ့လူတွေအတွက်ကတော့အဲအနေနဲ့လေပူပြီးတော့ရော့သွားတာပေါ့
ရန်ကုန်မြို့စမ်းကြောင်းမြို့မှာနေထိုင်သူတဦးကလည်းသူ့ရဲ့အမြင်ကိုအခုလိုဆက်ပြောပါတယ
်ဒီမြမအရေးကကမ္ဘာဇက်ခုံမှာတိတ်ပြီးအရင်မပါတော့တဲ့အခြေအနေရောက်နေတာပေါ့နော်တစ်နှစ်လဲကျော်သွားပြီဟိုဟူဘူးနွေးနွေးလဲမဟုတ်တော့ဘူးပေါ့ဒီယူကရိန်းရေးအရေးကြတော့ဒီရုရှားနဲ့ဒီအနောက်အဖူဖြစ်ဖြစ်နိုင်တဲ့အခြေအနေပေါ့ဒီအချိန်မှာကမ္ဘာမှာအရေးကြီးပုံအခြေအရေးကြီးပုံအဖြစ်ပြက်တကူပေါ့နော်အဲ့ဒီဖြစ်ပြကတော့ရှေ့ကိုရောက်လာမှာပမာပြည်ပေါ်ဘလို့ဟိုရိုက်ခတ်မှုရှိမလဲဖရောအကောင်းတော့မဖြစ်နိုင်ဘူးပေါ့နော်အဲ့တော့အမေရိကန်ကလည်းအရင်တော့လူသိပ်ပြောပမာပြည်အတွက်ကိုသိပ်ပြောအော်ဘာတဲ့မှုတဲ့သိပ်မရှိတော့ဘူးထင်ပါတယ်ယူကရိန်းကိစ္စဖြစ်နေချိန်မှာတော့မြန်မာပြည်အကြောင်းတော့ခေါင်းထဲသိပ်ရှိတော့မှာမဟုတ်ဘူးဗျအဲ့တော့ကျွန်တော်တို့ကတော့ဒီမှာဒီယူကရိန်းကိစ္စအကြောင်းပမာပြည်ရဲ့ဒီမိုကရေစီရေးကတော့ဖိုးဘက်ကိုပဲပို့သွားမယ်လို့တော့မြင်ပါတယ်
ရုရှားနဲ့ယူကရိန်းပြဿနာကိုစီရေးရမဖြေရှင်းဖို့ကုလသမဂ္ဂအပါအဝင်အမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကရုရှားကိုအကြမ်းကြီးသတိပေးတားမြစ်ခဲ့ပေမဲ့ရုရှားကယူကရိန်းကိုစစ်အင်အားအသုံးပြုပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကမ္ဘာအရေးကိစ္စတွေမှာဥဆောင်ဖြေရှင်းနေတဲ့ကုလသမဂ္ဂရှိနေတဲ့ဂျာကဒီကိစ္စကိုမဖြေရှင်းနိုင်တာကလည်းကုလသမဂ္ဂရဲ့တည်ရှိမှုအပေါ်မှာမေးခွန်းထုတ်เสียရာဖြစ်တယ်လို့ရခိုင်ပြည်နယ်စစ်တွေမျိုးကန်တအူးကပြောပါတယ်။
ကမ္ဘာနိုင်ငံကကျွန်တော်ကြည့်လို့ရှိခဲ့ဒီဟိုကူရုရှားလုပ်လိုက်တဲ့ပုံစံမျိုးကကြတော့လည်းနဲ့ရှိရင်အဲ့ချင်းငါတို့ကောင်းစလုံးလို့ရတယ်ဆိုတဲ့ပုံစံမျိုးအနေထားကိုကူပြလိုက်တာပဲတကူပါအလုံးကိုလေဆိုတော့အဲ့ဒီကခုရဲ့အကျိုးဆက်ကမြန်မာနိုင်ငံပေါ်အများကြီးတက်ရောက်နေတယ်အဲ့ဒါကကြတော့ကျွန်တော်တို့ဒီရင်းချိုင်းလေးနောက်တစ်ခုတိုက်ပြီးတင်ရင်းနဲ့ပတ်သက်တာကိုကမြန်မာနိုင်ငံတက်သွားကြတော့လေဒီကရုရှားရဲ့ဒီလိုသူမဟာမိတ်လူပုံစံဖြစ်နေဆိုတော့ကျွန်တော်တို့ဒီလိုနဲ့မှတော့အများကြီးလောက်ကိုရှင်းတာဖြစ်လာတယ်လည်းရှိပြီကျွန်တော်တုံ့တက်တယ်ပေါ့နော်ခဲတခုတော့ရှိအောင်များနိုင်ငံတကာခင်းကျင်းမှာတော့ကျွန်တော်တို့ဒီတတ်တမန်ရေးရစကားပြောနိုင်မဲ့ဒါ UN လို့အဖွဲ့အစည်းတစ်ခုရှိတာတော့ဒီဟာကမဖြစ်ရှင်းနိုင်ဘူးဆိုတော့ UN ရဲ့တရှိမှုကတော့ကျွန်တော်တို့တပည့်ကြီးကိုတန်လျက်ရှိတယ်ဆိုအဲ့ impact ကမြန်မာနိုင်ငံမှာလေးဒီ CEO ဆိုတော့ UN ရဲ့အခန့်အရာကိုအများကြီးပြည့်ရင်ပြုနိုင်တဲ့အနေထားရှိရလို့ကျွန်တော်တို့တုံ့တက်တယ်ပေါ့
COVID-19 ကာယောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာစီးပွားရေးကျဆင်းတာ၊ကုန်စည်နှုန်းကြီးမြင့်တာ၊ငွေကြေးဖောင်းပွတာစတဲ့ပြဿနာတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဆိုတော့ရုရှား-ယူကရိန်းစီးရေးအခြေအနေကြောင့်မြန်မာနိုင်ငံမှာရောနောက်ထပ်ဘလို့အကျိုးဆက်တွေရှိလာနိုင်ပါသလဲ။ဒီပေါ်မှာစမ်းကြောင်းမြို့နယ်မှာနေထိုင်သူကတော့
ဖြစ်ဖြစ်ပြီးဖို့ရတော့မကောင်းဘူးပေါ့။ပမာပြီးကတော့ကျွန်တော်တို့ဒီမှာယောဂါပေးရပေးအနာဒိနေအကြပြဿနာတွေကြောင့်ဗမာပြည်ကတော့ငိုရဲဖီဝါရဲ့ချွတ်ချုံကြနေတာပေါ့ဗျာ။အခုဒီလိုယူကရိန်းအရေးခင်းရလဲကမ္ဘာကူလုံးရိုက်ခတ်လာနိုင်တဲ့အရေးခင်းပေါ့နော်။ဟိုအခါမသိရင်ဖြစ်အောင်ဖြစ်ကမ္ဘာဖြစ်ကြီးအောင်ဖြစ်သွားနိုင်တဲ့အမျိုးပြောအဲကမ္ဘာကြီးတစ်ခုလုံးအောင်ပို့ပြီးတော့ဒုက္ခရောက်ကြမှာပေါ့ဗျာ။အဲပို့ပြီးဒုက္ခရောက်မဲ့ကမ္ဘာကြီးထဲမှာကျွန်တော်တို့ကငိုရဲကဒုက္ခရောက်နေဗမာပြည်ကတော့ပို့ဖူးလာမယ်ဆိုတော့ညုံမတန်ရရှိပြာမရှိပါဘူးဗျာ။
ရုရှား-ယူကရိန်းစီးရေးပဋိပက္ခကြောင့်ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းကတည်းကမြန်မာနိုင်ငံမှာလည်းလောင်းစားစည်းဈေးနှုန်းတွေပိုပြီးတော့မြင့်တက်လာခဲ့တယ်လို့ရန်ကုန်မြို့ကန်ကပြောပါတယ်
။ကျွန်တော်တို့ဒီမြန်မာပြည်မှာဆိုလို့ရှိလို့ရှင်လဲငွေကြေးပေါင်းပေါင်းမှုကပက်ပက်ဆက်ဆက်များနေတယ်။နောက်ပြီးတော့အခုကအဓိကတော့လောင်းစားပြဿနာပေါ့နော်။လောင်းစားပြဿနာအရာအခုကျွန်တော်တို့ဒီမှာတော့ဗျာဒီရုရှားကယူကရိန်းကိုမဝင်ခင်နေရလောက်တည်းဟိုကစီစေးရသသုံးစီစေးရတက်သွားပြီဗျ။ဟိုကမှတက်နေရဆိုပြီးတက်နေတာလေ။အဲ့တော့ စဉ်းစားကြည့်လို့ရှိရင်တော့ကြောက်တော့ကြောက်စရာကြီးဗျကြောက်စရာကြီးဆိုတာစစ်ပြစ်လို့ကြောက်ရတဲ့ကိစ္စတွေအပြင်ကိုစီးပွားရေးပြက်ပြီးတော့အကုန်လုံးဒုက္ခရောက်မဲ့ဥစ္စာတော့ပုံများတယ်လို့ထင်နေတာ
ရုရှားယူကရိန်းစစ်ပွဲပေါ်မှာကမ္ဘာတစ်ဝှမ်းကစိုးရိမ်မှုတွေတိုးလာနေပေမဲ့လည်းအခုလိုရုရှားကယူကရိန်းကိုတိုက်ခိုက်ခဲ့တဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကတော့ထောက်ခံကြောင်းပြောထားပါတယ်ခင်ဗျာ